ဌာနပြန်ကြားမဲ့ရိုဟင်ဂျာဒုက္ခသည်တွေရဲ့လုံခြုံရေးကိုကာကွယ်ဆောင်ရှောက်ဖို့မြန်မာအစိုးရဘက်ကပြက်ကွက်နေစေဖြစ်တာကြောင့်ဘင်္ဂလားဒေ့ရှ်မှာခိုလုံနေတဲ့တိမ့်နဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရာရင်းပြန်ရေးအချိန်မတိုင်သေးတဲ့အကြောင်း UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကထပ်ပြီးသတိပေးလိုက်ပါတယ်မနေ့အင်္ဂါနေ့ကဆွစ်ဇာလန်နိုင်ငံဂျနီဗာကုလသမဂ္ဂဌာနချုပ်မှကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းရိုဟင်ဂျာဒုက္ခသည်တွေနေရပ်ပြန်ဖို့အခြေအနေနဲ့ပတ်သက်လို့ UNHCR ဘက်ကပြောဆိုချက်တွေကိုမတ်အင်ဂျင်နိုင်ကစူးစီးတင်ပြထားပါတယ်ရှင်
။လွန်ခဲ့တဲ့နှစ်လကမြန်မာဘင်္ဂလားဒေ့ရှ်အစိုးရနေရပ်ကြားဒုက္ခသည်တွေဆန္ဒအလျောက်နေရပ်ပြန်ဖို့သဘောတူညီခဲ့ကြပြီးစတင်အကောင့်ထဲဖော်မဲ့ရက်ကလည်း January 23ရက်နေ့အဖြစ်အကြံပြင်သတ်မှတ်ခဲ့ကြတာပါ။ဒါကြောင့်မနေ့ကစတင်ဖို့ရှိပေမဲ့ဒုက္ခသည်တွေအတွက်လုံခြုံရေးအာမခံချက်မရှိသေးတဲ့အပေါ်မှာဘင်္ဂလားဒေ့ရှ်ဘက်ကအစီအစဉ်ကိုရွှေ့ဆိုင်းခဲ့တယ်လို့ဒုက္ခသည်တွေဘက်ကလည်းနေရက်ပြန်ဖို့စိုးရိမ်ထိန်းလန့်နေကြဆဲရှိပါတယ်။မနေ့ကဂျနီဗာကုလသမဂ္ဂဌာနချုပ်မှပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာ UNHCR ပြောခွင့်ရ Adrian Edwards ကဒုက္ခသည်တွေအတွက်အန္တရာယ်ကင်းရှင်းရေးဆောင်ရွက်ပေးဖို့မြန်မာအစိုးရကအခုချိန်ထိပြက်ကွက်နေကြောင်းအခုလိုဝေဖန်ပြောဆိုသွားပါတယ်
။ As of today,The necessary safeguards for potential returnees are absent. There are continued restrictions.
ရေးပြန်မှုအလားအလာရှိတဲ့ဒုက္ခသည်တွေအတွက်လိုအပ်နေတဲ့လုံခြုံရေးကိုကာကွယ်စောင့်ရှောက်ဖို့ဒီကနေ့အချိန်ထိပြက်ကွက်နေတယ်လို့အကူအညီပေးရေးအေဂျင်စီတွေနဲ့မီဒီယာတွေတခြားလွတ်လပ်တဲ့စုံစမ်းစစ်ဆေးသူတွေအတွက်အဲ့ဒီဒေတာကိုတွားရောက်ခွင့်ဆက်ပြီးတော့ကန့်တတ်ပိတ်ပင်မှုတွေရှိနေပါတယ်
နေပြည်တော်မှာအင်္ဂါနေ့ကပြုလုပ်တဲ့မြန်မာအစိုးရရဲ့သတင်းစာရှင်းလင်းပွဲမှာတော့ဒုက္ခသည်တွေပြန်လည်လက်ခံဖို့မြန်မာဘက်ကအဆင်သင့်ဖြစ်နေကြောင်းနဲ့တနေ့ကိုလူဦးရေ300လက်ခံသွားမှာဖြစ်ကြောင်းအမျိုးသားလုံခြုံရေးအကြံပေးဦးတောင်ထွန်းကပြောပါရယ်ပြန်လာမဲ့ဒုက္ခသည်တွေအန္တရာယ်ကင်းရေးအတွက်လက်ခံရေးစခန်းတစ်ခုဖြစ်တဲ့တောင်ပြိုလက်ဝဲနဲ့ငခုရစခန်းတွေမှာနေကြောင်းဆောင်ရဲတပ်ဖွဲ့ကတာဝန်ယူဆောင်ရွက်ပေးမှာဖြစ်ကြောင်းပြည်ထောင်စုဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးတင်မြင့်ကပြောသွားပါရယ်ဒါပေမဲ့လည်းဒုက္ခသည်တွေအတွက်သူတို့နေရပြန်တဲ့အခါတကယ်ပဲလုံခြုံစိတ်ချရတဲ့အခြေအနေတွေရောက်မရောက်အသေးချာသိနိုင်ဖို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအကူအညီပေးရေးအဖွဲ့တွေအပေါ်ရခိုင်ပြည်နယ်မြောက်ပိုင်းဝင်ရောက်ခွင့်တားဆီးထားတဲ့အကန့်အသတ်တွေကိုရုပ်သိမ်းပေးဖို့လိုကြောင်း UNHCR ပြောခွင့်ရ Adrian Edwards ကပြောပါတယ
် To ensure the right of refugees to return voluntarily in safety and in dignity we're calling again on Myanmar
ဒုက္ခသည်တွေဆန္ဒလျောက်လုံလုံခြုံခြုံနဲ့တိတ်ခါရှိရှိနေရပြန်ရေးတရားအောင်ဆောင်ရွက်ပေးဖို့ဆိုရင်ရခိုင်ပြည်နယ်မှာလူသားချင်းစာနာမှုအကူအညီတွေကိုအနှောက်အယှက်အဟန့်တားမရှိခွင့်ပြုဖို့မြန်မာအစိုးရကိုကျွန်တော်တို့ထပ်ပြီးတော့တောင်းဆိုပါတယ်ဒါအပြင်စစ်မှန်ပြီးတော့ရေရှည်ခိုင်မာတဲ့အဖြစ်အတွက်အခြေအနေတွေဖန်တီးပေးဖို့လည်းကုလသမဂ္ဂအနေနဲ့မြန်မာအစိုးရကိုတိုက်တွန်းပါတယ်
ဒါအပြင်ရေရှည်ခိုင်မာတဲ့ဖြည့်ရှင်မှုအတွက်အဓိကတော့ချက်ကတော့ကော်ဖီအနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုမြန်မာအစိုးရဘက်ကတန်တိတ်ထံချမှတ်အကောင့်ထဲပေါ်ဖို့ဖြစ်တယ်လို့ Adrian Edwards ကအခုလိုပြောပါတယ
် Turning these into a reality on the ground is essential to building confidence
ဖြည့်ရှာဖို့အကြံပြုချက်တွေထဲမှာဒီအတွက်ယုံကြည်မှုတည်ဆောက်ပေးဖို့မရှိမဖြစ်လိုအပ်နေပြီးရခိုင်ပြည်နယ်အတွင်းအချိန်ကြာမြင့်စွာရှိလာခဲ့တဲ့အတိုင်းအတာတစ်ခုကြားတင်းမာမှုတွေကိုဖြည့်ရှင်းပေးဖို့ဖြစ်ကြောင်းရခိုင်အကြံပေးကော်မရှင်ကမြန်မာအစိုးရကိုအကြံပြုထားပါတယ်
။ဒါရီကိုဆောင်ရွက်မပေးနိုင်ဘူးဆိုရင် NDA ရင်ဆိုင်ရဖို့ရှိနေပြီးနေရက်ပြန်ရေးအစောတလင်ဆောင်ရွက်မှုဟာလည်းအကြမ်းဖက်မှုကိုပြန်ပြီးဖြစ်ပွားစေနိုင်တယ်လို့ UNHCR ကတတိပေးထားပါတယ်။အခုလိုရေရှည်ပြဿနာအဖြေရှာရမှာ UNHCR အနေနဲ့မြန်မာဘင်္ဂလားဒေ့ရှ်အစိုးရနှစ်ရက်လုံးကိုအကူအညီပေးဖို့အဆင်သင့်ဖြစ်နေကြောင်း UNHCR ပြောခွင့်ရပုဂ္ဂိုလ် Adrian Edwards ကသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။ဒီတော့အတွက်မှာပဲမြန်မာနိုင်ငံကိုရောက်ရှိနေတဲ့ထိုင်းဒုတိယဝန်ကြီးချုပ်ဟောင်းဒေါက်တာဆူရာခီရက်စတိရထိုင်းဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်များအပေါ်အကောင့်ထဲပေါ်ဆောင်ရွက်ရေးကော်မတီရဲ့အကြံပေးဖွဲ့ဟာဒီကနေ့ January 24ရက်နေ့မှာရခိုင်ပြည်နယ်ကိုသွားရောက်မှာဖြစ်ပါတယ်။ဒီမတိုင်ခင်တနင်္လာနေ့ကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့အကြံပေးအဖွဲ့ဝင်တွေတွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒီအကြံပြုအဖွဲ့မှာဝိုင်းရင်အမေရိကန်နိုင်ငံရေးသမားနဲ့တန်တမန်ဟောင်းတဦးဖြစ်သူ Bill Richardson နဲ့အတူနိုင်ငံတကာကပဋိပက္ခဆိုင်ရာကျွမ်းကျင်သူပုဂ္ဂိုလ်5ဦးနဲ့မြန်မာနိုင်ငံက5ဦးစုစုပေါင်း10ဦးပါဝင်ပါတယ်ရှင်။